သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဦးရှိကြီးတယောက်ရန်ကုန်မြို့မှာစိုက်ကားနေပြီးအသက်မွေးဝမ်းကြောင်းနေတာ20-30လောက်ရှိပါပြီစစ်အာဏာမသိခင်တုန်းကသူ့ရဲ့ဝင်ငွေဟာတရက်ကို100,000ကျော်လောက်ရှိပါတယ်အဲ့ဒီဝင်ဝင်နဲ့သူမိသားစု5ယောက်ရဲ့စာဝင်နေရေးကိုအဆင်ပြေအောင်ရှာဖွေကျင်းဝေနိုင်ခဲ့ပါတယ်။လက်ရှိအခြေအနေမှာတော့အခြေခံစားတောက်ကုန်စည်းနှုန်းတွေအဆမတန်တက်လာပြီးဝင်ငွေနဲ့သူမိသားစုစာဝင်နေရေးမလောက်ငါတဲ့အခြေအနေကိုရင်ဆိုင်နေရတာပါ။အာဏာသိမ်းကာလ၄နှစ်နီးပါးရှိလာချိန်မြန်မာနိုင်ငံမှာအခြေခံစားတောက်ကုန်စည်းနှုန်းတွေကအဆမတန်တက်လာနေပါတယ်။အခုနှစ်အောက်တိုဘာလကုန်ပိုင်းမှာထုတ်ပြန်တဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့ဥရောပသမ္မတ EU တို့ရဲ့ပူးတွဲထုတ်ပြန်ချက်မှာမြန်မာနိုင်ငံရဲ့အခြေခံစားတောက်ကုန်စည်းနှုန်းဟာမနစ်ကထဲ50ရာခိုင်နှုန်းတိုးမြင့်လာတယ်လို့ဆိုထားပါတယ်။မြန်မာနိုင်ငံအတွင်းလူ၄ဦးမှ1ဦးနှုန်းနဲ့စုစုပေါင်းလူဦးရေ 73.3 သန်းဟာစားနပ်ရိက္ခာအခက်အခဲနဲ့ကြုံနေရတာပါ။အဲ့ဒီတဲကလူဦးရေ 2.8 သန်းဟာအရေးပေါ်စားနပ်ရိက္ခာအခက်အခဲရင်ဆိုင်နေကြရတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စံစီတာငါနဲ့ဟင်းချက်ပစ္စည်းတွေအပါအဝင်အခြေခံစားတောက်ကုန်တွေထွက်ကျော်လောက်ဈေးတက်လာတာဟာဥရှိကြီးတို့လိုတစ်နေ့လုံးမှတစ်နေ့စားရတဲ့သူတွေအတွက်အသက်ရှူချက်စရာအခြေအနေဖြစ်လာတာပါ။
ဟုတ်ကဲ့နော်လည်းကြားလိုက်ပါကြာမူကြပြီဒါဒုက္ခရတာပါနော်ဟိုရှားပေးရတာတော့ဒုက္ခရတာဒီလောက်ကနေလည်းသူကဒီလောက်ကနှလုံးထဲကနေလည်းနှလုံးပြရတယ်အဲ့လိုရှားစားမိကြတာခါရမှာပဲစိတ်ရှင်တွေတော့ငါတမမရှိဘူးရှိကိုယ်ကတော့ကျက်တော့ဘူးဆိုတယ်ငါတမကြီးစားရမရှိကျက်ပါမိရှားရတာပေါ့ဒီပေးရတန်းလာခြင်းဒီလိုပဲမျှတာပြီးတော့စားရတာပေါ့ကွာဝါတာတော်တော်ကွာဝါတာဒီနေ့ရဲခံတော့အများကြီးကွာဝါတာအရင်တော့ဒီကောင်ကတော့တောင်းတော့ဖောင်းတော့ဝင်လို့ဝင်မရှိစားလို့တော့အရင်ကြီးတယ်သူကမရဘူးဒီလိုပဲမျှတာပြီးစားရတော့ချွေပြရတာပေါ့ဒီတော့ကလေးလုံးစားနိုင်ဘူးတတိယတော့နှလုံးကပဲစားတော့အဲ့လိုမျိုးချွေချာပြီးစားနေရတာဒီတော့9000တောင်းနိုင်ဘူး3000လောက်ပဲတောင်းရတာပေါ့ချွေချာပြီး
မြန်မာမဟာဗျူဟာနဲ့မူဝါဒလိလာရေး Institute ISP မြန်မာကအခုနှစ်စက်တင်ဘာလမှာထုတ်ပြန်ခဲ့တဲ့လူမှုစီးပွားသုတေသနလိလာမှုစာတမ်းမှာအခြေခံစားတောက်ကုန်စည်းနှုန်းတွေမြင့်တက်လာတဲ့အတွက်လူတွေရဲ့စားတောက်မှုပုံစံတွေပြောင်းလဲလာပြီးပုံမှန်စားနေကြမဟုတ်တဲ့ဈေးသက်သာတဲ့အစားတောက်တွေကိုစားသုံးတာတွေရှိလာတယ်လို့ဆိုပါတယ်ကြပြင်ထမင်းတစ်နက်ရှော့စားတာပုံမှန်စားနေကြအသားနဲ့ငါးတွေကိုမစားတော့တာအပြင်ဆွေမျိုးမိတ်ဆွေတွေရဲ့ထောက်ပံ့မှုတွေနဲ့အခြေခံစားတောက်ကုန်အခက်အခဲတွေကိုဖြည့်ရှင်းနေကြရတယ်လို့ဖော်ပြချပါတယ်မြန်မာနိုင်ငံမှာအခြေခံစားကုန်တွေအပါအဝင်ကုန်စည်နှုန်းတွေမြင့်တက်လာပေမဲ့လောက်ခလစားကတော့တိုးမလာတာကြောင့်ဝင်ငွေနဲ့ထုံဝင်မမြတာမှုကိုလည်းကြုံတွေ့နေကြရတာပါရှမ်းကုန်းမြို့နယ်အသက်50အရွယ်အိမ်နောက်ရှင်မတအုပ်ဖြစ်တဲ့ဒေါ်တန်တန်းဝေကတော့လက်ရှိကုန်စည်နှုန်းအခြေအနေတွေကြောင့်မိဖို့ကြောင့်ကိုစီမံရတာအရန်ခက်ခဲတယ်လို့ဆိုပါတယ
်ခက်ခဲတာပေါ့ဗျာအခုလက်ရှိသုံးတာဆိုအခုဝင်ငွေ200ရမလောက်ဘူးပေါ့ရအခုအိမ်နောက်တဲ့အိမ်နောက်မှာကတစ်နှစ်300ဝင်တယ်300ဝင်နဲ့ဆန်တတိယ900ဖြစ်ပြီးတစ်ဆယ်လောက်ကို1600အကုန်မဟုတ်တော့ဘူးအရင်က200-500ဖြစ်နေအကုန်စားရအကုန်ကြီးကြီးနေရလေအရင်ကကျက်သေးတယ်ဆိုတာအရင်ကဆန်သေးအဲ့လိုမကတ်ဘူးဒီစီသေးအဲ့လိုမကတ်ဘူးဒါကအဆန်ဘိုးနဲ့နေတူကြီးသေးပြီမလွယ်ဘူးစားမယ်အရင်ကတော့ကျုပ်ကတော့ကျက်သေးပြီနဲ့ကျုပ်ကလုံးမှ250လေအခုကျုပ်ကလုံးကို900ဖြစ်ပြီဆိုစဉ်းစားကြည့်ပြီပြောမှဆိုရင်တော့ဟိုသာသမီတွေအရင်အဥပပေးရတာပေါ့နော်ပြောမှဆိုကိုကြီးရဲ့လူကြီးကရှော့စားရတာကိုပြောမှဆို
စစ်တပ်အာဏာမသိခင်2020နှစ်ကုန်ပိုင်းကဗဟိနောင်ကုန်စည်တိုင်းမှာရောင်းချခဲ့တဲ့အခြေခံစားတောက်ကုန်ဈေးနှုန်းစီးရင်တွေအရာအခြေခံလူတန်းစားတွေအများဆုံးစားကြတဲ့အမထနဲ့ငှစိန်ဆန်အမျိုးအစားတွေမှာတဲ့ရဲ့ဈေးနှုန်းဟာ12,000ဝန်းကျင်သာရှိပါတယ်အခုအချိန်မှာတော့18,000ကနေ3,000ကျားအထိရှိနေတာပါအာနာမသိငင်ကစောင်းစီတပိတ်တာကို1,900ဝန်းကျင်သာရှိပေမဲ့အခုချိန်မှာတော့တပိတ်တာကို8,500ကျော်အထိတုံ့ဆနီးပါးတက်သွားပါတယ်။ဒါဟာလင်းတင်အတွင်းအခြေခံစားကုန်စည်းနှုန်းက4ဆကနေ5ဆနီးပါးမြင့်တက်လာတဲ့သဘောပါ။ Sepanjang di negeri kita, jadu ni jadu punya alu ziri halé. Anak itu nak sahkan ni, anak itu ngajar lauti tetuara gu cuy ya pare. Jilu aje kan sahkan ni si telaraja luri ha, wengwe ni cincin bi, wayu sahdau ni caya le lu. Sangkau dah cincin bumbu ni dekuma, kongsi saya pun tarle, dosa saya ika piao pare. Orang
beri mana, orang ni orang ni mana? Ini mana jauh tu, kalau ni orang jauh jangan aje, kalau jangan aje. เดี๋ยวเราจะทำงานเมื่อเดือนนี้เนี่ยว่าเนี่ยอะไรกันเนี่ยงานเมื่อเดือนนี้คือเป็นยี่เนี่ยที่เดียวเป็นเรื่องตัวยี่เนี่ยที่เดียวโหทั้งหมดงานยี่ห้อเป็นยังไงกว่าอะไรกันเนี่ยงานยี่ห้อเราดีมากกว่าต้องการเดินลิงก์ด้านหลังก้าวเลยอะไรกันเนี่ยยี่เนี่ยยี่เนี่ยยี่เนี่ยว่าจะทำอะไรเราทั้งหมดงานยี่เป็นยังไงกว่าที่จะทำอะไรหาทุกอย่างเราต้องทำอะไรเราต้องทำอะไรเพราะฉะนั้นด้วยทั้งหมดทั้งนั้นเนี่ยงานที่เราจะทำเนี่ย เนี่ยการอยู่ในชาติเราเราเป็นยังไงเราจะรู้ว่าชาติการเมืองเนี่ยไอ้การเมืองมันเป็นยังไงเนี่ยเราเป็นยังไงที่จะรู้มาเรื่องรู้ว่าชาติเรื่องใหญ่ใหญ่ที่เราจะตามมาดีเลยตามมาดีเลยไอ้การเมืองตัวยาวของเราเนี่ยมันเป็นตัวเป็นตัวอะไรเป็นตัวมาละอะไรตัวนี้รู้ชาติรู้เรื่องมันเรื่องว่าชาติเราจะต้องมีสิ่งอะไรบ้างมาละที่จะทำให้เราจะต้องมีเศรษฐกิจทางการเงินที่ว่าไงที่เราจะตีว่าเสือเราคุยกันว่าในทางที่ทุกอย่างเดียวเรื่องมันก็ตีอะไรก็ตีมาเออ
เรื่องมันเนี่ยเรื่องเราอยากไปว่าเรื่องมันเรื่องอะไรเฮ้ยเราเนี่ยเราอยากไปว่าเรื่องมันเรื่องอะไรเฮ้ยเราเนี่ยเราอยากไปว่าเรื่องมันเรื่องอะไรเฮ้ยเราเนี่ยเราอยากไปว่าเรื่องมันเรื่องอะไรเฮ้ยเราเนี่ยเราอยากไปว่าเรื่องมันเรื่องอะไรเฮ้ยเราเนี่ยเราอยากไปว่าเรื่องมันเรื่องอะไรเฮ้ยเราเนี่ยเราอยากไปว่าเรื่องมันเรื่องอะไรเฮ้ยเราเนี่ยเราอยากไปว่าเรื่องมันเรื่องอะไรเฮ้ยเราเนี่ยเราอยากไปว่าเรื่องมันเรื่องอะไรเฮ้ย Kong zin no ti nyin mu pya pya si me kai sa ri go u bri ne a nyi jet mat saung yet ni de lo so ba de. Da ba me sit kaung si ye lou ya ha khou ya ta cha sha ya ta lwe chi ni myo phit ni de lo jwa tin tu ri ga tong tat ja ba de.တဘာဝဘေးအန္တရာယ်ဖြစ်တဲ့မုန်တိုင်းနဲ့ရေကြီးမှုဒဏ်တွေကြောင့်မြန်မာပြည်သူတွေဟာတပူပေါ်နှစ်ပူစင်အခြေအနေဖြစ်နေတယ်လို့လဲမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအစီအစဉ်ကြီးကြပ်သူမစ္စတာလက်ဘာနာက WFP နဲ့ EU တို့ရဲ့ပူးတွဲအစီရင်ခံစာမှာဖော်ပြထားပါတယ်အထူးကစားတောက်ကုန်စည်နှုန်းတွေကတစ်နှစ်တက်တစ်နှစ်တက်လာတာဟာစစ်ကောင်စီရဲ့ပိတ်ဆို့မှုကြောင့်ဖြစ်တယ်လို့ပြောလာသူကမြန်မာနိုင်ငံရေးလေလာတုံတက်သူဦးအောင်သူညီမ
အခုပြန်ကြည့်ရင်ကျွန်တော်တို့ငွေလဲနှုန်းပေါ့ဗျာအခုလက်ရှိမှာမြန်မာကျပ်ငွေကခိုင်လာတယ်နောက်တစ်ခုအခု Thai baht တို့နိုင်ငံခြားဒေါ်လာနဲ့လဲတဲ့နှုန်းတွေမှာလည်းဟိုဘာခေါ်မလဲမြန်မာကျပ်ငွေကပူပြီးတော့ခိုင်ပါတယ်ဆိုတော့အဲ့လိုအနေထားမှာတစ်ဖက်ကအခုကကုန်စည်နှုန်းကကြတော့မကျနိုင်ဘူးဗျာစားသောက်ကုန်တွေကလေအခြေခံကုန်စည်နှုန်းတက်တာကတော့ဗျာနံပါတ်၁ကဟိုထုတ်လုပ်မှုအားနည်းလို့ဖြစ်နေတာပေါ့နော်ဒါတစ်ပိုင်းမှာအထူးသဖြင့်တော့စိုက်ပျိုးရေးထုတ်ကုန်တွေပေါ့နော်နောက်တစ်ခါကျတော့ကျွန်တော်တို့နေဆက်ဒိတ်တွေကကျွန်တော်တို့ပိတ်ကုန်တယ်အဲ့တော့နေဆက်ကုန်စည်ရေးကတော့ပြောမယ်ဆိုရင်တန်နိုင်ငံလုံးကုန်စည်ရေးတက်ဆိုင်သူက25ရာခိုင်နှုန်းအောက်ပဲရှိပါတယ်နော်ဒါပေမဲ့ကျွန်တော်တို့ဒီစစ်ကောင်စီဘက်ကလည်းမလုပ်လဲဆိုတိုင်းပြည်ထဲမှာသူတို့ကအခွင့်လိုချင်တာပေါ့နော်အဲ့တော့သူကတရားမဝင်ကုန်စည်ဘာကောင်းလဲဖမ်းနဲ့နှိမ်နင်းတယ်ဆိုပြီးတော့ဖမ်းတဲ့ခါကျတော့တချို့စားတောက်ကုန်တွေအရေးကြီးတဲ့ကုန်တွေကရှားပါကုန်တော့ဗောဗျာ
ဒီလိုအကျိုးသက်ရောက်မှုတွေနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံဟာစစ်တပ်ကအာဏာသိမ်းပြီးနောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲတွေကိုကြုံတွေ့နေရတယ်လို့လည်းနိုင်ငံရေးလှိလာတုံ့တက်သူတွေကဆိုထားပါတယ်အခုနှစ်ဇွန်လကထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာမြန်မာနိုင်ငံမှာစီးပွားရေးမူဝါဒမတည်ငြိမ်တာကြောင့်မိသားစုတွေစာဝတ်နေရေးပို့ခတ်လာပြီးတနိုင်ငံလုံးလူဦးရေ32ရာခိုင်နှုန်းကျော်ဖြစ်တဲ့18တန်းဟာဆင်းရဲမွဲတည်မှုတန်းကိုခံစားနေရတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်စီးရေးပဋိပက္ခတွေပုံမပြင်းထန်လာတာကြောင့်ကုန်စည်ထုတ်လုပ်တင်ပို့မှုတွေထိခိုက်နေရတယ်လို့လည်းထောက်ပြထားပါတယ်လက်ရှိအချိန်မှာအခက်အခဲမျိုးစုံရိုက်ခတ်မှုမျိုးစုံကြုံတွေ့နေရသူတွေပိုများလာပြီးစားနပ်ရိက္ခာဖူလုံမှုအချိန်ဟာမြန်မာနိုင်ငံခေတ်သစ်တမိုင်းမှာအဆိုးရွားဆုံးဖြစ်နေတယ်လို့ WFC ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကပူးတွဲထုတ်ပြန်ကြမှာပြောကြားပါတယ်ပြည်သူတွေခံစားနေရတဲ့အခက်အခဲတွေကိုပြည်လည်နိုင်မှုဆိုရင်တိုက်ခိုက်တက်ဖြတ်တာတွေကိုရပ်တန့်ပြီးနိုင်ငံရေးရအဖြစ်ရှာနိုင်မဲ့နည်းလမ်းကိုရှာဖွေသင့်တယ်လို့မြန်မာနိုင်ငံရေးလှိလာတုံ့တက်သူဒေါက်တာဆိုင်ကြည်စင်းဆိုကဆိုပါတယ်
အဓိကကျွန်တော်တို့ကဒီစစ်မဲ့အရေးခင်းပေါ့နော်စစ်မဲ့အရေးခင်းကြောင့်မလို့အာဖြစ်နေကြတဲ့ကိစ္စတွေမှာကျွန်တော်တို့ဒီတိုက်တာခိုက်တာနဲ့ဒီလူသားအသေးဆုံးမှုလူသားအန္တရာယ်ကြားရောက်မှုကိစ္စတွေကိုအမြန်ဆုံးရပ်ဖို့ဆိုတဲ့ဟာတော့ဒါနိုင်ငံတကာလည်းပြောနေဆိုနေကြတယ်အာပြီးသွားရင်ကျွန်တော်တို့ဒီ UN အဖွဲ့အစည်းတွေကလည်းအများကြီးပြောနေကြတယ် ASEAN အဖွဲ့အစည်းကလည်းပြောနေကြတဲ့ကိစ္စဖြစ်တယ်ပေါ့အဲ့တော့အဓိကအဲ့အသက်နေဖြတ်နေတဲ့ကိစ္စအမြန်ဆုံးရပ်ဖို့လိုတယ်လူတွေအသက်ရှင်ဖို့အရှင်သန်နေထိုင်ဖို့အတွက်ကိုကျွန်တော်တို့ဦးစားပေးရွေးချယ်ရမယ်အခြေအနေမျိုးဖြစ်တယ်ဆိုတဲ့ဟာအဲ့ဒါတော့ဒါပြောနေဆိုနေကြတဲ့ဟာပေါ့ဒီစစ်မဲ့အရေးခင်းနေရပ်ပြီးတော့ကျွန်တော်အော်ဟိုဟာနိုင်ငံရေးအရာအဖြေရှာနိုင်တဲ့လမ်းကြောင်းပေါ်ကိုကျွန်တော်တို့မှန်မှန်ကန်ကန်နဲ့ကျွန်တော်တို့တကယ်ဟိုစစ်မှန်တဲ့လူချင်းနဲ့စေတနာနဲ့ကျွန်တော်တို့ဝိုင်းပြီးကြိုးစားကြဖို့တော့လိုလိမ့်မယ်ခင်ဗ
ျနိုင်ငံအနှံ့ပဋိပက္ခတွေဟာရပ်တန့်သွားဖို့မရှိပဲပို့တိုးလို့လာနေပါတယ်ဒီလိုအခြေအနေမှာအခြေခံစားတောက်ကုန်စည်နှုန်းတွေဟာလည်းအခြေခံလူရန်းစားတွေအတွက်အလှည့်မမီနိုင်တဲ့အနေအထားမျိုးဖြစ်လာနေတာပါဥရှိကြီးတို့လိုတနေ့လုံးမှတနေ့စားရတဲ့သူတွေအတွက်တော့စားဝတ်နေရေးအခက်အခဲတွေကိုဖြေရှင်းနိုင်ဖို့ဆိုရင်လက်ရှိမှာအဖြေမရှိသေးပဲရင်မောနေကြရစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ကြတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like share ပြီး like မျှဝေမှတ်ချက်ပေးပါ